အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ကြားပြုလုပ်နေတဲ့မဟာဗျူဟာမြောက်စီးပွားရေးဆိုင်ရာဆွေးနွေးမှုတွေကနိုင်ငံအကြတန်ဖိုးကြီးတဲ့ပူးပေါင်းဆောင်ရွက်ဆိုင်ရာကွန်ရက်တွေအတွက်အထောက်အကူပြုပေမဲ့လည်းပူးပေါင်းဆောင်ရွက်တဲ့နေရာမှာကွာဟမှုတွေကြီးထွားလာနေတာအမေရိကန်နဲ့နိုင်ငံခြားကုမ္ပဏီတွေတရုတ်နိုင်ငံအတွင်းစီးပွားရေးလုပ်ကိုင်နေတဲ့အခွင့်အလမ်းတွေဆိုးဝါးလာနေတာကိုနိုင်ငံစလုံးကတွေ့မြင်လာနေကြပါတယ်။နိုင်ငံအဆွေအရာရှိတွေကြားအချင်းချင်းဆွေးနွေးမှုတွေနေ့ရက်ကြာကျင်းပပြီးတဲ့နောက်အမေရိကန်နဲ့တရုတ်အဆွေအရာတို့ကနှစ်ဖက်ကွာခြားမှုတွေရှိတဲ့ကိစ္စတွေကိုပုံမှန်လင်းလင်းပြောဆိုလိုက်ကြပြီးဒီတဲ့တိုးတက်ကောင်းမွန်အောင်လှုပ်ဆောင်ဖို့လိုတယ်လို့ပြောပါတယ်။တရုတ်နိုင်ငံအတွင်းစီးပွားရေးလာရလုပ်ကိုင်သူတွေအတွက်တကားဖွင့်ပေးထားမယ်လို့သမ္မတရှီကျင်းပင်ကသူ့ကိုကတိပြုပြောကြားခဲ့တဲ့အကြောင်းသမ္မတရှီကျင်းပင်နဲ့တွေ့ဆုံပြီးဘီဂျင်းမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောပါတယ
်။ What I heard directly from President Xi actually was thatChina intends to
တမရရှိကျင်းပင်ထံကနေကျွန်တော်တရိုက်ကြားခဲ့ရတာကတော့ပြုတ်နိုင်ငံအနေနဲ့တကားဖွင့်ထားမယ်။နောက်ပြီးတော့လက်ရှိထက်လည်းပိုးပြီးတော့တကားတွေဖွင့်ပေးသွားမယ်ဆိုတာနဲ့လက်ရှိတည်ဆဲဥပဒေတွေဟာပြုတ်နိုင်ငံထဲမှာစီးပွားရေးလာလုပ်ကြတဲ့ကုမ္ပဏီတွေပေါ်ဘလို့နည်းနဲ့မှအကျိုးသက်ရောက်မှုရှိမှာမဟုတ်တဲ့အတွက်ယုံကြည်မှုရှိရှိနဲ့လုတ်ကင်ကြစီလို့တဲ့အကြောင်းကျွန်တော်ကပြောခဲ့ပါလေ။
အမေရိကန်နဲ့တရုတ်အကြားခက်ခဲရှုပ်ထွေးတဲ့ဆက်ဆံရေးအဆင်ပြေချောမွေ့စေရေးအတွက်အခုလိုအဆင်မြင့်တွေ့ဆုံဆွေးနွေးမှုတွေကိုစေစုံနှစ်တစ်ခုကျော်ကြာပြုလုပ်လာခဲ့ကြတာဖြစ်ပါတယ်